ပြီးခဲ့တဲ့စက်တင်ဘာလကွန်ပိုင်းမှာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DGBA နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေတုန်းသတင်းသွားယူခဲ့တဲ့အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ကိုမြန်မာစစ်တပ်ကဖမ်းနာပြီးမိသားစုနဲ့တွေ့ခွင့်မပေးတဲ့အတွက်ဥပဒေကြောင်းအရလှုပ်ဆောင်သွားမယ်ဆိုပြီးမိသားစုကသတင်းစာရှင်းလင်းပွဲလုပ်ပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်။
ပြည်တွင်းထောက်ဂျာနယ်တွေအတွက်နေဆက်သတင်းတွေကိုရေးပို့ခဲ့တဲ့အလွတ်သတင်းတောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာဒီမိုကရေစီကရင်အကျိုးပြုတက်မတော်နဲ့မြန်မာစစ်တပ်တို့မွန်ပြည်နယ်ကြိုက်မျိုးမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်နေစဉ်မြန်မာစစ်တပ်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတာပါဖမ်းဆီးပြီးတဲ့နောက်မှာတော့မိသားစုကမြန်မာစစ်တပ်ဖြစ်တဲ့ခလာရ208တန်ရင်းမှာတွားရောက်စုံစမ်းခဲ့ပေမဲ့မိသားစုနဲ့တွေ့ခွင့်မရခဲ့ကြောင်းနိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ဇနီးဖြစ်သူမတ်တန်နာကပြောပါတယ်
တန်ရောအနှရရှိတန်ကြီးကတန်ကြီးဖို့ဒီဖို့ဒီဆင်းမြောင်ထံသွားဆောင်စမ်းတယ်။သွားဆောင်စမ်းခြင်းမှာမော်မျိုးသားပါတီကဗဟိုလုံးမှုဆောင်၃ဦးနဲ့ဒီမိုကရေစီနဲ့ညီညာရေးမျိုးသမီးကွန်ရက်ကဒေါ်နော်အောင်လာကိုကျွန်မကိုကူညီလို့လိုက်လာတယ်။အားလုံးစုစုပေါင်း၅ယောက်သွားမိတယ်။မိတဲ့အခါဗိုလ်ကြီးဆင်းမြောင်ကဗာပြောလဲဆိုတော့ဖမ်းစင်တော့ကသူပါလာဟုတ်ပါတယ်။အခုဗမာရှိတယ်ဆိုတာမသိပါဘူးကျွန်မတို့၅ယောက်ရှိမှပြောတယ်။ဖမ်းစင်တော့ကလည်းနေလုံဝန်ကြီးကိုယ်တိုင်လည်းပါတယ်တဲ့။နေလုံဝန်ကြီးကိုလည်းမေးကြည့်တာတဲ့။နေလုံဝန်ကြီးကငါတိတာဒါအကုန်ပဲတဲ့ဒါတဲ့တိချင်ရင်ရှစ်တောင်တိုင်းစစ်ဌာနချုပ်ကိုသွားရောက်ဆုံးစုံစမ်းပါတယ်ကျမတို့ဆက်ပြောတယ်အဲ့ဒါနဲ့ကျမတို့၅ယောက်ကရှစ်တောင်တိုင်းစစ်ဌာနချုပ်ကိုသွားတယ်ဘုံကြီးဆမ်းမြောင်ကိုယ်တိုင်ကလည်းရှစ်တောင်တိုင်းစစ်ဌာနချုပ်ကိုစုံစမ်းတာအကောင်းဆုံးပဲလို့သူကလည်းထပ်ပြောတယ်ထပ်ပြောတော့ကျမတို့၅ယောက်ရှစ်တောင်တိုင်းစစ်ဌာနချုပ်ကိုသွားပြီးစုံစမ်းတော့မနေ့ကမနေ့ရှင်းနိုင်မှလာပါတဲ့ကျမတို့စစ်စင်ရေးဂျီ1နဲ့တွေ့ကျင်ပါလေပေါ့အကြီးဆုံးကဘယ်သူလဲဆိုရှစ်တောင်တိုင်းစစ်ဌာနချုပ်မှာစစ်စင်ရေးဂျီ1အကြီးဆုံးပါတဲ့အဲ့ဒါဆိုကျမတို့စစ်စင်ရေးဂျီ1နဲ့တွေ့ကျင်ပါလေလို့ပြောတော့မနေ့ကင20ရက်နေ့ပေါ့နော်8နာရီလာခဲ့ပါဆိုဒီမှာ20ရက်နေ့8နာရီကိုထပ်သွားတဲ့အခါကျတော့တွေ့ခွင့်မရအောင်အဲ့လိုမျိုးဆိုတော့ကျမတို့ကစိုက်မီရောမှာလူပြောက်ကျမတို့ဥပဒေရပေါ့နော်လူပြောက်ဖွင့်နေတယ
်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်3ယောက်ချဲလူငယ်အဖြစ်တာဝန်ယူခဲ့ဘူးသလိုနိုင်ငံရေးတက်ကြွတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့သူတူဖြစ်ပါတယ်ဇနီးဖြစ်သူထိမ့်သိမ့်ခံရပြီးတဲ့နောက်တမီးဖြစ်သူနဲ့တူထိုင်းမြန်မာနယ်စပ်ကိုတိမ်းရှောင်လာသူဖြစ်ပါတယ်။နောက်ပိုင်းမှာပြည်တွင်းထုတ်ဂျာနယ်တွေမှာအောင်ကြီးဆိုတဲ့နာမည်နဲ့သတင်းများရေးပို့ခဲ့တယ်ဆိုပြီးမိသားစုကဆိုပါတယ်။ကိုပါကြီးဖမ်းဆီးခံရပြီးပျောက်ဆုံးနေမှုတွေဟာနိုင်ငံသားအခွင့်အရေးဆုံးရှုံးတာဖြစ်ကြောင်းအဖြစ်ရှိတယ်ဆိုရင်တရားဥပဒေအရစီရင်ဖို့လိုအပ်ကြောင်းတွေကိုဇနီးဖြစ်သူကပြောခဲ့ပါတယ်။
တကယ်ဆိုရင်ကျမတို့နိုင်ငံရဲ့ဥပဒေအရဆိုဖမ်းမယ်ဆိုလို့ရှိရင်အဖြစ်ရှိတယ်ဆိုလို့ရှိရင်လေဂျမန်ယူအချုပ်ကြီးထားဒီတရားရုံးတင်ကျမတို့ကလည်းဥပဒေအရရင်ဆိုင်တာဟာလုံးလုံးထုံးလုံးနေတယ်မြန်နိုင်ငံသားအခွင့်အရေးချိုးဖောက်ခံနေရတာပဲကျမအဓိကအခုဟာကြိုက်မျိုးမှသူကကာဖျူးလည်းထုတ်ထားတာမျိုးမဟုတ်ဘူးစိရောက်ချုံကြီးလည်းထုတ်ထားတာမဟုတ်ဘင်းနဲ့ဒီလိုမျိုးဥပဒေမဲ့လောက်တယ်ဆိုတော့ကျမအနေနဲ့ဆက်လက်ပြီးကျမဒီခုလောလောဆယ်မှာလူပြောက်တိုင်တာတယ်ကျမအမျိုးသားခင်မွန်းတဲ့ကိုဒီမတရားဖမ်းချုပ်နှောင်မှုတွေနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့သူတွေကိုကျမဆက်ပြီးတရားစွဲသွားမှာ
ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းတုန်းကမွန်ပြည်နယ်ကြိုက်မျိုးမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တို့တိုက်ပွဲတွေဖြစ်နေစမှာပဲကိုပါကြီးဟာကြိုက်မျိုးမြို့ပေါ်ကိုပြန်သွားခဲ့ကြောင်း DGBA ကတော့အတည်ပြုပြောကြားပါတယ်။နောက်ပိုင်းမှာတော့သူ့ကိုအဆက်အသွယ်မရတော့ဘူးလို့ဆိုပါတယ်။မိသားစုနဲ့စက်တင်ဘာလ22ရက်နေ့ကနောက်ဆုံးအဆက်အသွယ်ရခဲ့ပြီးတဲ့နောက်ပျောက်ဆုံးသွားခဲ့တာဖြစ်ကြောင်းမိသားစုကတော့ပြောဆိုခဲ့ပါတယ်ရှင်။